ကနေတိုက်ခိုက်မှုကြောင့်ရောလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်မှာအရက်သား25ဦးသေဆုံးခဲ့ပြီး32ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ KNU ကရင်မျိုးသားအစည်းအရုံးကလက်ချုပ်စီရင်ထုတ်ပြန်လိုက်ပါတယ်။သေဆုံးသူအများစုဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ကြပါတယ်။မတ်လတည်းမှာပဲစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကရှစ်ကြိမ်ရှိခဲ့တယ်လို့ KNU ကထုတ်ပြန်ပါတယ်။သတင်းပြေဆုံး VOA သတင်းတော့မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
KNU ကရင်မျိုးသားစည်းရုံးနယ်မြေတွေမှာစစ်ကောင်စီတပ်နဲ့နေသားဆောင်ပြည်ကြီးရဲ့တပ်တွေကတစ်ဖက် KNU လက်အောက်ကကရင်တိုင်းလောက်လက်နက်ကန် KNL KNDU နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်တွေကတစ်ဖက်တိုက်ပွဲတွေဖြစ်နေပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်တွေဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်မတ်လ၁လအတွင်းအရက်ကားပြည်သူ25ဦးသေဆုံးခဲ့ပြီး32ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုပြီးတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ KNU ရဲ့လက်ချုပ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ KNU ရဲ့ဘူကော်မတီဝင်လည်းဖြစ်တတိယကြံကြားရေးဌာနဒုတိယတာဝန်ရလည်းဖြစ်တဲ့ဖလိုကလေးစေးကအခုလိုပြောပြပါတယ်
။ဟုတ်ကဲ့ရက်သားကကျွန်တော်တို့ရဲ့စီရင်အချက်တမှာ25ဦးပြည်ဆုံးတယ်။နောက်တော့ကျွန်တော်တို့33တန်ရရတော့ဟုတ်ကဲ့ဒီလိုရဲ့သွားဖို့လာဖို့လမ်းကြောင်းမှာရှင်းလင်းလို့တွက်တာဒီမှာရှင်းလင်းနေရတယ်။ဥမာတစ်ဖက်ကကျွန်တော်ရဲ့တပ်ကိုရှိနိုင်တဲ့နေရာခတ်မှန်းပြီးတော့ကိုအောင်နိုင်နဲ့ကြွားပြီးခတ်မှန်းပြီးတော့တန်တန်ဖြစ်နေတာဖြစ်တော့မှာဟုတ်ကဲ့ကျန်တဲ့ပြတာတဲ့ခါပြရမှာဒီကိုရှိနေအဲ့လိုပါလေသူအင်ဂျင်နီယာအင်ဂျင်နီယာရှိနိုင်တယ်ဆိုဆိုတော့အဲ့လိုဖြစ်တဲ့ဟာတွေကတော့ပုံများတယ
်။မလားတလားရဲ့မှာပဲစစ်ကောင်စီတပ်ကြီးရဲ့လေကြောင်းကနေတိုက်ခိုက်မှုရှစ်ကြိမ်လုပ်ခဲ့တယ်လို့လည်းဖဒူကလေးသေးကပြောပါတယ်
။တမ၅တခုတည်းလို့ကျင်းတာ၅ကြိမ်နဲ့အားလုံးပေါင်းပြီးအားလုံးပေါင်း၈ကြိမ်ပါဗျာဒီလေးလက်ကျဲတာကဒီလာမှာတော့များလာတာတမ၅နဲ့တမ၃နဲ့သမား6ပဲပေါ့နော်အဲ့ဒီမှာဆက်ရှိကြမှာ
စစ်ကောင်စီနဲ့ KNU တို့နှစ်ဖက်တိုက်ပွဲတွေကြောင့်ရောစစ်ကောင်စီတပ်တွေနဲ့နေကြောင်တပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်မှုလေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ပါ KNU ထိန်းချုပ်ရနေမြေအတွင်းမှာစစ်ဘေးဒုက္ခတွေသတိတော်လောက်ရှိနေပြီလို့လည်းဖလိုကလေးသေးကပြောပါတယ
်ဟုတ်ကဲ့စူးရွာမှာမနေရလို့တိမ်းဆောင်တဲ့လူတွေအားလုံးကကျွန်တော်တို့ရဲ့ရှိတာကတင်းရဆိုတော့ဆက်လက်ပြရပါတော့တသိန်းကျော်တော့ပေါ့
KNU ထိန်းချုပ်ရနေမြေမှာစစ်ကောင်စီတပ်နေကြောင်တပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားမက်လာတွင်တိုက်ပွဲပေါင်း900ကျော်ဖြစ်ခဲ့တယ်လို့လည်း KNU ရဲ့လက်ချုပ်စရင်ထုတ်ပြန်ချက်မှာဖော်ပြပါတယ် KNU တပ်မ6နဲ့နေတဲ့ရောက်ရှိနေတဲ့စစ်ကောင်စီတပ်တွေကိုမက်လာ10ရက်နေ့နောက်ဆုံးထားပြီးဆုတ်ခွာပေးဖို့အတွက် KNU ကတတိယကြိမ်ထုတ်ထားပြီးမဲ့စစ်ကောင်စီဘက်ကမဆုတ်ခွာတဲ့အပြင်တိုက်နေရတဲ့တိုးချက်ချထားတဲ့အတွက်စီးရဲကျင်းမာမှုတွေပိုဖြစ်လာပါတယ်ဒီအတွက် KNU ကစစ်ကောင်စီရဲ့ထောက်ပံ့ရေးလမ်းကြောင်းတွေကိုဖျက်ခောက်တဲ့အနေနဲ့ရဝီကော်ဂရိတ်အားလျှောက်လမ်းနဲ့ရဝီဝင်းဒီလမ်းမကြီးတွေမှာလူစီးကားတွေကုန်ကားတွေကိုဖျက်ဆီးသွားလာခြင်းမပြုဖို့အတွက်မလ26ရက်နေ့တွေကတတိယပြေးချက်ထုတ်ပြန်ထားပါတယ် KNU ရဲ့တပ်မ9နဲ့တပ်မ6ထိန်းချုပ်ထားတဲ့ရဝီခရိုင်ဖောက်ပုံခရိုင်နဲ့ကော်ဂရိတ်မြို့တောင်ပိုင်းတွေအတွက်မှာအခုရပိုင်းနေ့စဉ်ဒီပါတိုက်ပွဲတွေပြင်းထန်နေပါရဲ့ရှင်